မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထောမတ်ဆိုဝေကင်တန်နာဟာ9ရက်ကြာမြန်မာနိုင်ငံခီးစဉ်အဆုံးသတ်ဒီကနေ့ရန်ကုန်လေစိတ်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသူခီးစဉ်နဲ့ပတ်သက်လို့သတင်းတော်တွေကိုပြောဆိုခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာရှိခဲ့တဲ့ VOA သတင်းတော်ဦးရော်နေငိမ့်ကမစ္စတာကင်တန်နာပြောသွားတဲ့အထက်ကအဓိကအချက်တွေကိုအခုလိုပြောပြပါတယ်
။ချုပ်ပြီးပြောမယ်ဆိုရင် the kind in a ချင်းတွေပြောတယ်နောက်ကချင်းပြည်နယ်စစ်စာပြောတယ်နောက်ပြီးတော့တခါဒီနိုင်ငံရေးအကျဉ်းသားတွေစစ်စာပေါ့နော်အဲ့တော့ဒီရခိုင်ပြည်နယ်အခြေအနေကိုပြောမယ်ဆိုလို့ရှိရင်သူကဒီစစ်တွေမြေပေါ်ဒီပေါက်တော့အဲ့ဒီဒေသဒီကိုကြားပြီးတော့ဒီဗိုလ်ဓာတ်တော်ဝင် IDP တွေစခန်းတွေပြီးရောက်ခဲ့တယ်ပြီးတော့တခါစစ်တွေဒီချောင်းဝင်လဲပြီးရောက်ခဲ့တယ်ဆိုလို့ကြားပြီးပြောတယ်အဲ့တော့ဒီအရင်နဲ့ဆိုင်ပေါ့နော်ဒီဒုက္ခတဲ့ဒီရဲ့ဒီသာဝင်နေရေးကျွန်내ဒီရေးချက်တွေဖြစ်ချင်းမှုတွေဟာအတူတက်မှုတော်တော်ကြီးအစီအစဉ်ရတယ်လို့ဒီပြောပါတယ်အဲ့ဒါရခိုင်ကိစ္စနဲ့ပတ်သက်ပြီးပြောတာပါကချင်ကိစ္စနဲ့ပတ်သက်ပြီးပြောတဲ့အခါမှာလည်းသူကဒီမိကိနားနဲ့ဝိုင်းမော်တဝိုက်မှာရှိတယ်ဒီ IDP ရဲ့စခန်းတွေကိုပြီးရောက်ခဲ့တယ်ပြီးတော့ဒီကမိကိနားချောင်းလည်းသူသွားခဲ့တယ်ဆိုတော့ကျောင်းသူပြောတယ်ကချင်ကိစ္စမှာဆိုရင်ဒီအခုအလားဒီအပြစ်ခံရစေတဲ့ဒီဆွေးနွေးပွဲရဲ့တုတ်တဲ့ခုကိုသူ့အနေနဲ့ပေါ့ရှင်းနေအားရပြီးတော့ဒီကိစ္စအရှိကိုပုံပုံပြီးတော့ပေါ့နော်လာမယ့်ပြင်ပအနေနဲ့ဒီမှာရှင်းကိုဒီအပြစ်ခံရစေတဲ့ကိစ္စပုံပုံတုတ်တဲ့ကောင်းမွန်လာလိမ့်မယ်လို့သူပြောလိမ့်မယ်ဆိုတဲ့အကြောင်း
ဟုတ်ပါတယ်။ဟုတ်ကဲ့ကိုရိုနီဒီကချင်ပြည်နယ်ဘက်ကိုသူသွားတဲ့အခါမှာမစ္စတာကင်နနာကအစိုးရတာဝန်ရှိသူတွေရဲ့အစီအစဉ်နဲ့ပဲကချင်ဒေသဘက်ကိုသွားရောက်ခဲ့ပြီးတော့ဒီကချင်လူမျိုးစုလက်နက်ကိုင်အဖွဲ့ကထိန်းချုပ်ထားတဲ့ဒေသတွေစီသူမသွားခဲ့ဘူး။အဲဒါကြောင့်ကချင်ဒေသတစ်ခုလုံးရဲ့တကယ့်အခြေအနေမှန်ကိုသူသိနိုင်မှာမဟုတ်ဘူးဆိုပြီးတော့ဝေဖန်တာတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့မစ္စတာကင်နနာကပြောသွားတာတခုခုများရှိပါလားခင်ဗျာ။
အဲ့ဒီအမေကိုကျွန်တော်ကိုယ်တိုင်လည်းမေးရပါလေ။ KIU ကခင်ဗျားကိုပြောတယ်ဒီအစိုးရထိန်းချုပ်တဲ့တဲ့ကိုပဲခင်ဗျားရောက်တဲ့ဒီကချင်ချင်းချုပ်တဲ့ဒေတာတွေခင်ဗျားမြောက်တဲ့အတွက်ဒီခင်ဗျားဒီရဲ့အခြေအနေကိုမသိနိုင်ဘူးသူပြောတဲ့အခါမှာသူကဟုတ်တယ်လို့သူပြောပါတယ်အဲဒါကြောင့်မို့သူအခြေအနေကိုသူမသိနိုင်ဘူးဒါပေမဲ့သူသိချာပြောရတာရက်ဆက်ကြမ်းကြုတ်မှုတွေကနှစ်ဖက်လုံးကကြီးလို့လည်းသူပြောပါတယ်ဆိုတော့အဲ့ဒါတော့ရှိတယ်ပေါ့နော်ဆိုတော့အဲ့ဒါကိုသူပြောရပါတယ
်ဟုတ်ကဲ့နောက်ပြီးတော့သူကအကျဉ်းထောင်တွေကိုလည်းပဲသွားတယ်ဆိုပြီးတော့သွားကြည့်တယ်ဆိုပြီးတော့တိထားပါတယ်သူအခုပြောတဲ့အထက်မှလည်းပါတယ်ပေါ့နော်ဆိုတော့ဒီနိုင်ငံအကျဉ်းသားတွေကို CCP လွှတ်ပေးဖို့ဆိုတဲ့ကော်မတီဖွဲ့ထားတာလည်းရှိပါတယ်အဲ့ဒီအခြေအနေရဲ့ဒုတက်မှုလလနဲ့နိုင်ငံအကျဉ်းသားတွေလွတ်လာမဲ့အခြေအနေလလပေါ်မှာရောသူရဲ့သုံးသက်ချက်ကဘယ်လိုရှိပါလဲခင်ဗျာ
သူကတော့ဒီနိုင်ငံရဲ့အကျဉ်းသားဒီကိစ္စကိုဒုတက်မှုကိုတွေ့ရလိမ့်မယ်လို့သူယုံကြည်တယ်လို့သူပြောတယ်သူကဘာနဲ့နိုင်ရှိပြီးပြောလဲဆိုတော့ဒီအရင်တစ်ခေါက်လာတဲ့ဒီအခုတစ်ခေါက်လာတဲ့ကြားထဲမှာအရင်တစ်ခေါက်တော့သူသွားတွေ့ခဲ့မလွတ်သေးတဲ့လူတချို့အခုဒီတစ်ခေါက်ပြန်ရောက်တဲ့အခါမှာသူလွတ်လာတာကိုတွေ့ရတယ်အဲတော့ရှိပါလေအဲ့လိုပဲထပ်ပြီးလွတ်ရောက်လာတာတွေကိုတွေ့ရလိမ့်မယ်ဆိုတဲ့သဘောမျိုးသူပြောပါတယ
်ဟုတ်ကဲ့အခုသူခီးစဉ်က9ရက်6ရက်ပေါ့နော်ဒီခီးစဉ်တစ်ခုလုံးမှာသူဒီမြန်မာနိုင်ငံရဲ့အခြေအနေရရလူခွင့်ရေးပေါ့ဝင်ခြေအနေနဲ့ပတ်သက်ပြီးတော့သူရဲ့ဒီရေပုံရခြုံငုံသုံးသက်ချက်ပေါ့အဲ့ဒီခြုံငုံသုံးသက်ချက်နောက်ခီးစဉ်ပေါ်မှာသူရဲ့တဘောတာအဲ့ဒါနဲ့ပတ်သက်လို့ရောဗာတိရပါလေ
ခီးစဉ်ပေါ်မှာသူခြုံငုံသုံးသက်ချက်ကတော့ထောက်ဆောင်နိုင်ပါဘူးနော်ဒီလူခွေရေးအခြေအနေတိုးတက်ဖို့ကတော့ဒီနိုင်ငံကစံနှုန်းစံထားရင်းနဲ့အညီဖြစ်အောင်ကတော့ဒီလူနေသေးရပေါ့နော်ဒါပေမဲ့အရင်နဲ့ဆိုင်ရင်ဒီတိုးတက်တဲ့ဘလောက်တိုးတက်မှုအရေးရောက်ပြီးတွေ့လာရတယ်ဆိုတော့သူအနေနဲ့အတိမတ်ပြည်တယ်လို့ဒီကြော်လေသူဒီခီးစဉ်ကတော့ဒီတစ်ခေါက်ခုနကျွန်တော်ပြောတယ်ဒီတစ်ခေါက်ခီးစဉ်ကတော့သူဒီကချင်ရောရခိုင်ရောဒီရန်ကုန်မြို့ရောသူတော်တော်လေးကိုစုံစမ်းကြည့်ပြီးဒီသွားလာကြည့်ရှုခွင့်ဒီနေ့ဖြစ်တွေ့ပြောဆိုခွင့်ရတဲ့အတွက်သူဒီခီးရည်အနေနဲ့တော့သူစဉ်းစားအားရတယ်ပေါ့နော်ဒီလုပ်ငန်းသဘောအနေနဲ့ကတော့ခုနပြောသလိုပေါ့ဒီသူခီးရည်နဲ့ပတ်သက်လို့ကတော့ဒီနေ့ကစနုံးစံတာအနေနဲ့တော့မမီတော့ပြီးဘူးဆိုတဲ့ဟာတော့သူပြောပါတယ်အဲ့တော့ဒါလေးကိုအခုစူပေါင်းပြီးတော့ဒီလာမယ့်ဒီကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီမလာမှာကျင်းပမယ့်ဒီသစ်စင်ကျင်းပလို့ရှိတဲ့ဒီကောင်စီအညီအစကမှာဒီကျင်းပမှာဖြစ်တယ်လို့ပြောပါတယ်ဆရာ